သမ္မတဒေါ်နယ်ထရမ့်ရဲ့ညီအသက်82နှစ်ရှိစီးပွားရေးလုပ်ငန်းရှင်ရောဘတ်ထရမ့်ဟာမနေ့စနေနေ့ညပိုင်းကနယူးယောက်မြို့ကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။အတော်နာမကျန်းဖြစ်နေတဲ့သူညီဆေးရုံတဲဆေးကုသမှုခံယူနေတာကိုတောက်ကြနေတုန်းကသမ္မတထရမ့်သွားပြီးတော့ကြီးခဲ့တယ်လို့အင်ဖီရိုတောင်ဝင်ရှိသူတွေကပြောပါတယ်။သူညီဖြစ်သူကွယ်လွန်သွားတဲ့အပေါ်မှာဝန်ထမ်းမိကြောင်းနဲ့သူ့ကိုအမြဲအမှတ်ရနေမှာဖြစ်ကြောင်းသမ္မတထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုကွယ်လွန်သူရောဘတ်ထရမ့်ဟာအသက်84နှစ်ရှိနေပြီဖြစ်တဲ့သမ္မတထရမ့်နဲ့အနီးစပ်ဆုံးရှိတဲ့ညီအငယ်ဆုံးလည်းဖြစ်ပါတယ်။ဒီလာထဲမှာပဲသူဟာနာမကျန်းတာကြောင့်အရေးပေါ်ဆေးကုသမှုရက်ရှည်ခံယူနေခဲ့ရတာပါ။ရောဘတ်ထရမ့်ဟာအစောပိုင်းကကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ကိုင်ခဲ့ပြီးတော့နောက်ပိုင်းမှာမိသားစုစီးပွားရေးလုပ်ငန်းတွေမှာပါဝင်လာတာဖြစ်ပြီးသမ္မတထရမ့်ပိုင်စီးပွားရေးလုပ်ငန်းတွေမှာထိပ်တန်းအိမ်ချမ်းမြေအလုပ်အမှုဆောင်တူဖြစ်စီမံအုပ်ချုပ်ခဲ့ပါတယ်။အိမ်ချမ်းမြေလုပ်ငန်းရှင်ကြီးဖရက်ထရမ့်ရဲ့သားဖြစ်သူရောဘတ်ထရမ့်ကို1948ခုနှစ်မှာမွေးဖွားခဲ့ပြီးသူ့မှာသမ္မတထရမ့်အပါအဝင်မွေးခြင်း၅ရောက်ရှိပါတယ်။အကိုဖြစ်သူထရမ့်ကိုရန်နုံပြေးထောက်ခံသူရောဘတ်ထရမ့်ဟာနောက်ပိုင်းနှစ်တွေမှာအငြင်းစားဖြစ်နေနယူးယောက်မြို့ Hudson Valley မှာအခြေချနေထိုင်ခဲ့ပေမဲ့သူဟာထရမ့်အစိုးရကိုထောက်ခံသူဖြစ်ကြောင်း2016ခုနှစ်တုန်းကနယူးယောက်ပို့စ်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်ရှင်။